ဆက်လက်ပြီးတော့စစ်ပြေးဒုက္ခတွေတချို့ရဲ့အခြေအနေတွေကိုပြောပြကြမှာသေးတယ်။ရခိုင်ပြည်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းကလေပြင်းတိုက်ခတ်မှုကြောင့်ပျက်စီးသွားခဲ့တဲ့စစ်ပြေးဒုက္ခတွေရဲ့နေအိမ်တွေအခုချိန်ထိမပြေနိုင်သေးတဲ့အတွက်နေထိုင်ဖို့အခက်အခဲတွေကြုံနေရပါတယ်။ကြုံနေရတဲ့အကြောင်းကိုစစ်ပြေးဒုက္ခတွေတချို့ကပြောပြခဲ့ပါတယ်။လာမယ့်မိုးမကြမီဒီအစာအုပ်တွေကိုပြန်လည်ပြင်ဆင်နိုင်ဖို့လိုအပ်တယ်လို့စစ်ပြေးဒုက္ခတွေကပြောဆိုပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမုံကဆက်ပြောပြပါလိမ့်မယ်။
ရခိုင်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကလေပြင်းတိုက်ခိုက်ခဲ့ရာကြောင့်ကြောက်တော်မြောက်ဦးမင်းပြစတဲ့မြို့နယ်တွေမှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကနေအိမ်တစ်ထောင်နီးပါးပျက်စီးသွားခဲ့ပါတယ်။နေအိမ်ရန်နဲ့ချီပျက်စီးခဲ့တဲ့မြောက်ဦးမြို့နယ်အတွင်းကဆင်းမောကိုင်းစစ်ဘေးဒုက္ခသည်စခန်းမှာအခုချိန်ထိမပြူးပြင်နိုင်သေးတာကြောင့်နေထိုင်မှုခက်ခဲနေကြပါတယ်။နေအိမ်တွေပြူးပြင်မှုအတွက်အစိုးရကတင်ပြထားတာရှိပေမဲ့အခုချိန်ထိတစ်စုံတရာအကြောင်းမပြန်သေးဘူးလို့ဆင်းမောကိုင်းစစ်ဘေးဒုက္ခသည်စခန်းတာဝန်ခံဦးညီဘူးကပြောပါတယ
်။ဟုတ်အဲ့ဒါအစိုးရဘက်ကလည်းအဲ့စီးရင်တင်ပြထားတာရှိပါတယ်။ဒါပေမဲ့အခုတတိတော့အကြောင်းပြန်လာတော့မရှိသေးဘူး။အကုန်လုံးကလုံခြုံဒီလိုအခုနေလို့မရအောင်ပြက်စီးသွားတဲ့ဟာ30လောက်ရှိတယ်။ပြီးလို့ရှိရင်ဒီအမိုးလံအကာလံက96ရှိတယ်။အဲ့ဒါဒီအမိုးလံအကာလံနည်းနည်းပြုပြင်လို့ရတဲ့ဟာတွေကတော့ပြန်ပြီးတော့ပြုပြင်လာတယ်ဒါပေမဲ့ဒီကိုယ်တိုင်ကလည်းငွေကြေးကအခက်အခဲဖြစ်တယ်ဒီထောက်ပံ့ပေးတဲ့အဖွဲ့အစည်းတွေကလည်းဘာမှထောက်ပံ့ပေးတာမရှိသေးဘူး။အဲ့ဒါကြောင့်အဲ့ဒီဟာတွေကတော့အဲ့ဒီတိုင်းပဲထားရသေးတယ်။
အလားတူပဲကြောက်တော်မျိုးနယ်အတွင်းကတော်မင်္ဂလာစစ်ဘေးဒုက္ခတွေစခန်းမှာဆိုရင်လည်းပျက်စီးသွားတဲ့နေအိမ်တွေကိုအခုထိမပြုတ်ပြင်ရသေးဘူးလို့စစ်ဘေးဒုက္ခတွေကပြောပါဗျ။အဲ့ဒီစစ်ဘေးဒုက္ခတွေစခန်းမှာရှိတဲ့နေအိမ်တွေဟာဝါးနဲ့ဆောက်လုပ်ထားတာဖြစ်ပြီးလာမယ့်မိုးရသည့်မတိုင်ခင်အစ်စ်ပြန်ဆောက်ဖို့လိုအပ်နေတယ်လို့လည်းစစ်ဘေးဒုက္ခတွေသူဖြစ်တဲ့မအေးခိုင်ကပြောပါဗျ။အဲ
့ဒီအတိုင်းမရှိသေးတဲ့နေနေပပါရောဟာဘာလို့ channel အ channel လားဒါတွေကလောက်တယ်လေ။ပြန်မဆောက်ရသေးပါဘူး။ဟိုဖွေးစီရနေပြီးဟိုပြင်မပြန်ဆောက်ရမှာလဲဝါးလေးပါလေပြင်မအင်းရတော့ဆက်အော်လာအကုန်အင်းကတော့ဒီပြန်မဆွဲရတော့အကုန်လုံးနေလို့မရတော့ဘူးအင်းတဲ့အင်းတဲ့ပဲတာတော့ဒါပေမဲ့အခုလောလောဆယ်ဟောလဲဟိုမူးရလို့ရှိရင်လည်းအကုန်လုံးကမူးရယူကြမှာပဲအော်လေတဲ့ပြေတော့တဲ့အင်းကလည်းချက်ချက်အင်းရှိတယ်ဆရာဒါပေမဲ့သူတို့ကပြန်ပြီးတော့သူ့ပြင်တယ်လေပြန်ပြုတ်ပြင်တယ်ဆိုလို့ရှိရတော့ဝါအတိတ်နဲ့ပါရင်လည်းပြုတ်ပြင်တယ်မဟုတ်ဘူးအဲ့ဒါနေရာကိုပဲဟိုကနဲ့ပါဟိုနီးနေတဲ့ပါနေရှင်တယ်လေဒါပေမဲ့မူးအများကြီးရလို့ရှိရင်နေလို့မရပါဘူးအတားအကုန်လုံးမဝါနဲ့လောက်ထတဲ့ဆရာဝါနဲ့တလည်းပဲနဲ့အကုန်အဲ့လိုပဲလောက်ထတာဟုတ်ကဲ့မပြေဘူးဆရာရောနော်အခုမပြေလို့ပေါ့အခုမိုးကြတော့မလေးလာပဲကုန်လို့ရှိရင်မိုးကလာတော့မှအဲ့ဒါနဲ့မပြေဘူ
းလူကြီးတုံးတုံးကြော်နေထိုင်နေကြောက်တော်မျိုးနဲ့အတွင်းကညောင်ချောင်းဆစ်ချောင်းစခန်းမှာလဲပျက်စီးသွားတဲ့နေငိုးကုထုကုထစနစ်နဲ့နေလို့ရအောင်ပြုပြင်ထားတာဖြစ်တယ်လို့စေဘေးဒုက္ခတွေကပြောပါတယ်ဒါပေမဲ့လည်းစခန်းတစ်ခုလုံးမှာရှိတဲ့နေအိမ်တွေအကုန်လုံးယိုယွင်းပျက်စီးနေတာကြောင့်တာဝန်ရှိသူတွေအနေနဲ့လာမယ့်မိုးရသည့်မတိုင်ခင်အစ်စ်ပြန်ဆောက်ပေးဖို့လိုအပ်တယ်လို့လည်းညောင်ချောင်းစစ်ဘေးဒုက္ခတွေစခန်းတာဝန်ခံကိုတန်းကြီးကပြောပါတယ
်ဆိုတော့ဟိုအင်းတွေကကြာပြီဖြစ်လို့ပေါ့နော်ဟိုဒီအင်းရချစ်တဲ့ကြီးဟိုဟာလေဒီတိုင်တွေပေါ့နော်ဟိုတိုင်တွေကအကောင်လုံးဟိုပို့အောက်ချင်ရလည်းပြက်နေပြီပေါ့ပြက်နေပြီဆိုတော့ဒီမိုးရသည့်ပြက်ပြက်ရမယ်ဆိုတော့ခက်ခဲရှိတာပေါ့ဒီခက်ခဲချက်မိုးရော်တာနဲ့လေပြင်းတိုက်တာတို့ဆိုရင်နောက်တစ်ချိန်လောက်ဆိုတော့ခတ်မလို့မရဘူးအကောင်လုံးကတော့ပြုံမဲ့အချိန်လေးပေါ့နော်ဟိုကဟိုအဆိုးဆုံးနေအချိန်လေးရောက်နေပြီတော့ကျွန်တော်တို့အနေနဲ့ဟိုပါပေါ့နော်ဒီစစ်ချုပ်တွေကိုစစ်ပြေးသွင်းလို့ပြည်သူတွေကဒီကိုရောက်လာတယ်အခုလည်းလေချင်းတိတ်လို့ပေါ့နော်အခက်ကြီးဖြစ်နေတာပေါ့သူတို့ဒီအခက်ကြီးဖြစ်တော့ဟိုတေးနေရလဲအကောင်လုံးဟိုပါပေါ့နော်ဒီခံခဲ့မှုမရှိတော့ဘူးဒီမွေးရသည်ဖြစ်ရမှာဆိုတော့သူတို့လည်းအခက်ကြီးစိတ်ခံစားမှုတွေဖြစ်နေတယ်အဲကျွန်တော်အနေနဲ့ကဒီတေးအိမ်တွေပေါ့နော်ဒီ UNSR ပဲဖြစ်ဖြစ်ပါဖွဲ့စည်းဖြစ်ဖြစ် NGO ဖွဲ့စည်းဖြစ်ဖြစ်ကျွန်တော်ကတော့ဒီတင်းအိမ်ကိုပြန်လည်ပြီးအောင်နော်ဟိုအဖိုက်တဖန်ပြန်လည်ဆော့ဖစ်စင်ရတယ်ခင်ဗ
ျလေပြင်းတိုက်ခိုက်မှုကြောင့်ပျက်စီးသွားတဲ့နေအိမ်တွေကိုပြန်ဆော့ဖို့အတွက်တပ်ဆိုင်ရာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတချို့ကိုအကူအညီတောင်းထားပေမဲ့အခုချိန်ထိတစုံတရာလာရောက်ကူညီပေးတာမရှိသေးဘူးလို့လည်းစစ်ဘေးဒုက္ခတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်အကုံပိုင်းလောက်ကစပြီးရခိုင်လက်နက်ကိုင်အေအဖွဲ့နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့ရာကြောင့်ရခိုင်မြောက်ပိုင်းကတိတ်နေချီတဲ့ဒေသခံတွေနေရက်စွန့်ခွာထွက်ပြေးပြီးပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်။လက်ရှိမှာတိုက်ပွဲတွေရပ်တန့်နေပေမဲ့လည်းစစ်ဘေးဒုက္ခသည်9000ကျော်လောက်နေရက်မပြောင်းနိုင်သေးပဲစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ။